မေဂန်ပြည်ထောင်စုရဲ့သမ္မတဩဘားမားဒုတိယသက်တမ်းစောပိုင်းအတွင်းမှာအစ္စရေးပါလက်စတိုင်းညီညာရေးပြန်ပြီးတိုးတက်လာစေဖို့အမေရိကန်နိုင်ငံကအားထုတ်ကြိုးပမ်းဆောင်ရွက်မှုအသစ်တွေလှုပ်ဆောင်နေချိန်မှာပဲနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီနဲ့ပါလက်စတိုင်းသမ္မတမာမော့အဘတ်စ်တို့အနောက်ဘက်ကမ်းဒေသမှာတွေ့ဆုံကြပါတယ်တူရကီနိုင်ငံကနေအစ္စရေးကိုရောက်လာပြီးတဲ့နောက်တနင်္လာနေ့ကပါလက်စတိုင်းခေါင်းဆောင်ရဲ့ရာမာလာရုံးချုပ်မှာမစ္စတာအဘတ်စ်ကိုဝန်ကြီးကယ်ရီကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်အမေရိကန်ထိပ်တန်းသံတမန်မစ္စတာကယ်ရီဟာအစ္စရေးခေါင်းဆောင်အနေနဲ့ပါလက်စတိုင်းတာဝန်ရှိပုဂ္ဂိုလ်တွေကိုတနင်္လာနေ့နဲ့အင်္ဂါနေ့တွေမှာတွေ့ဆုံဖို့ရှိပါတယ်။အစ္စရေးပါလက်စတိုင်းနှစ်ဖက်ကြား2010ခုနှစ်စက်တင်ဘာလကစီစဉ်ညှိနှိုင်းဆွေးနွေးပွဲတွေခဏတာဖြစ်မြောက်ခဲ့ပြီးတော့အဲ့ဒီအချိန်ကစလို့နှစ်ဖက်ခေါင်းဆောင်နေကြမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေမကျင်းပနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောဆိုချက်အရအစ္စရေးပါလက်စတိုင်းနှစ်ဖက်ယုံကြည်မှုတိစောက်ရေးအတွက်ဝင်ကြီးဂျွန်ကယ်ရီကအလေးထားဆောင်ရွက်မှာဖြစ်ပါတယ်။ဒါပေမဲ့နှစ်ဖက်ကြားငြိမ်းချမ်းရေးအတွက်တရားဝင်ကနဦးဆောင်ရွက်မှုတွေကိုဝင်ကြီးကယ်ရီကဆောင်ရွက်မှာမဟုတ်ဘူးလို့ဆိုပါတယ်။တနင်္လာနေ့အစောပိုင်းကနိုင်ငံရေးဝင်ကြီးဂျွန်ကယ်ရီဟာအစ္စတန်ဘူးမြို့မှာတူရကီဝင်ကြီးချုပ်ရီဆက်ပ်တယစ်အာဒိုဂန်နဲ့နိုင်ငံရေးဝင်ကြီးအာမက်ဒါဗူထိုဂိုးနဲ့တွေ့ဆုံခဲ့ပါတယ်။